ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေမူအဖြစ်သဘောတူထားတဲ့ပြည်နယ်တွေနဲ့တိုင်းတွေမှာတရားကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်အကောင့်ထဲဖွင့်နိုင်အောင်27ရာစုပင်လယ်ညီလာခံမှာဆွေးနွေးတင်ပြသွားမယ်လို့အပြည့်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပအုပ်ဖွဲ့ကပြောပါတယ် NCA ပြည့်ရက်စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့လာမယ့်မေ24ရက်နေ့မှာကျင်းပမယ့်27ရာစုပင်လယ်ညီလာခံမှာနိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လူမျိုးရင်းစတဲ့အချက်တွေဆွေးနွေးတင်ပြသွားဖို့ပြင်ဆင်နေကြပါတယ်ဒီအကြောင်းမဆူမွန်ကစူးစီးတင်ပြထားပါတယ
်2019ခုနှစ်မေလ24ရက်နေ့မှာစတင်ကျင်းပတော့မယ်ပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးအတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့တိုက်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာစာချုပ် NCA အဖြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကလည်းတက်ရောက်မဲ့ကိုယ်စားလှယ်တွေရေးချယ်တာညီလာခံမှာတင်ပြနိုင်မှုနိုင်ငံရေးစီးပွားရေးလူမှုရေးလေယာဉ်နဲ့လုံခြုံရေးစတဲ့အချက်တွေကိုဆွေးနွေးနိုင်မှုပြင်ဆင်နေကြပြီဖြစ်ပါတယ်အဓိကကတော့ပြီးခဲ့တဲ့ရက်ပိုင်းလုံးကနေပြည်တော်မှာကျင်းပခဲ့တဲ့စေချင်မြောက်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကနေမူအားဖြင့်သဘောတူခဲ့တဲ့ပြည်နယ်နဲ့တိုင်းပြည်မှာတခြားကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုဒီအခုကျင်းပတော့မယ့်ဒုတိယအကြိမ်ညီလာခံမှာအကောင့်ထဲဖော်နိုင်မှုတင်ပြဆွေးနွေးသွားဖို့ပြင်ဆင်နေတယ်လို့အပြည့်ရလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခိုမြင့်ထွန်းကပြောပါတယ်။
ငြိမ်းချမ်းညီလာခံနေပြီးတော့နိုင်ငံရေးသဏ္ဍာန်တော့ပေါ့လို့သဘောတူဆုံးဖြတ်နိုင်တဲ့နေရာမှာကိုပိုင်တက်တန်းခွင့်ကိုအာမခံစီမှုအတွက်ကကျွန်တော်တို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရှင်းသုံးခွင့်အပါအဝင်ဖွဲ့ရဲစနစ်ရဲ့အခြေခံမူတွေကိုတော့ကျွန်တော်ဒီမှာသဘောတူနိုင်တယ်လို့ကျွန်တော်ပြောလင့်ထားပါတယ်။အဓိကဖြစ်တော့ဒီကိစ္စနဲ့ကျွန်တော်တို့ဆွေးနွေးရတာကတော့ပြည်တော်စုကကွန်ပျူတာဦးဆိုတဲ့အချက်တစ်ချက်ကိုလည်းပဲပါဝင်မှာဖြစ်တယ်။နောက်တစ်ချက်ကတော့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပါဝင်ကိုပိုင်တက်တန်းခွင့်ကိုအာမခံတဲ့အချက်တွေလည်းဖြစ်တင်ပြီးတော့မှပြည်တော်စုငြိမ်းချမ်းရေးလက်ကမှာဆုံးဖြတ်ကြဖို့ရှိပါတယ်။အပြည့်ပြီးကြဖို့ရှိပါတယ်။ပြီးရင်တော့အဲ့ဒါကိုပြည်တော်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းဒီနေ့ကျွန်တော်တို့သဘောတူချုပ်ဆိုနိုင်မှုတက်ကိုပြင်ဆင်နေတာဖြစ်ပါတယ
်။ PLLO ရဲ့စနေနေ့ကကျင်းပခဲ့တဲ့ဗဟိုကော်မတီအစည်းအဝေးကနေလဲ27ရာစုပြည်လုံးညီလာခံမှာတက်ရောက်မဲ့ကိုယ်စားလှယ်19ဦးရွေးချယ်တာတင်ပြမဲ့အကြောင်းအရာတွေတုံ့တက်ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ
်။မေးရပြီးခဲ့တဲ့ဗဟိုကော်မတီကမှာလာမဲ့27ရာစုပြည်လုံးဒုတိယအစည်းအဝေးမှာပြည်တော်စုသဘောတူညီချက်တွေနဲ့ချုပ်ဆိုနိုင်မှုတက်ကိုလည်းပဲဒါကိုပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ဗဟိုကော်မတီကကျွန်တော်ပြန်ပြီးတုံ့တက်တာကတော့ပြည်တော်စုငြိမ်းချမ်းရေးမှုတွဲကော်မတီမှာဆုံးဖြတ်ထားတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနေရာနဲ့သဘောပေါက်ဝင်ပြီးအဲဒီကာကနေရာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့ပြန်နဲ့စစ်စစ်သုံးသပ်မှုလုပ်တာဖြစ်ပါတယ်။ဒီအရာတွေကိုညီလာခံကိုပြင်မှာဖြစ်ပါတယ်။ပြင်ပြီးတော့အဲဒီမှာညီလာခံမှာဆွေးနွေးမေးမြန်းပြီးတဲ့အခါကျရင်ညီလာခံမှာအကြည့်ပြဖို့ဖြစ်ပါတယ
်။အလားတူပဲအပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးကလည်းဗဟိုအမြဲတမ်းကော်မတီဝင်တွေတွေ့ဆုံခဲ့ကြတဲ့သူတို့ရဲ့16ကြိမ်မြောက်ကွန်ကရက်ကနေ27ရာစုပြည်လုံးညီလာခံတက်ရောက်မဲ့ကိုယ်စားလှယ်တွေရေးချယ်တာနိုင်ငံရေးဆွေးနွေးပွဲဆိုင်ရာတင်ပြမဲ့အချက်တွေကိုတုံ့တက်တာတွေလုပ်ခဲ့ကြောင်းနဲ့ NCA မှာအကြောင်းမျိုးမျိုးနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေအားလုံးနဲ့ KNU ထိတွေ့ဆက်ဆံပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရအောင်ကရင်လူထုနဲ့အတူတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီအင်အားစုတွေနဲ့ပူးပေါင်းကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာကိုလည်း KNU ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်၏တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ်ဒုတိယကြိမ်27ရာစုပြည်လုံးညီလာခံမှာတော့ NCA အပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့တင်ပြဆွေးနွေးနိုင်မှုပြင်ဆင်နိုင်ရေးသတ်မှတ်ပေးထားတဲ့အချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုက္ခအဖြစ်တာဝန်ယူထားသလို27ရာစုပြည်လုံးညီလာခံဖြစ်မြောက်ရေးဗဟိုကော်မတီရဲ့ဒုက္ခလည်းဖြစ်တဲ့ဦးတူဝေကအခုလိုပြောပြပါတယ်
။ညီလာခံကြီးမှာတင်မှုဆိုပြီးတော့အချက်၅ချက်ကိုအမျိုးသားဆင်ဆွေးနွေးပွဲဒီမှာလည်းချပေးလိုက်တယ်လေနော်။အဲဒီချပေးလိုက်တဲ့အခါကျလည်းရည်စီရောက်လာတဲ့အခါမှာအဲ့ဒီကအပေချက်လက်တွေကိုညီလာခံတင်ပေးမယ်ဆိုတဲ့ချပေးလိုက်တဲ့အချက်၅ချက်ပဲနိုင်ငံရေးစီးပွားရေးမှုရေးလေယာနောက်ပြီးတော့လုံခြုံရေးအဲ့ဒီအခြေခံမူတွေကိုဒီနေ့မှဆွေးနွေးပြီးတော့သဘောတူတယ်ညီလာခံဆုံးဖြတ်ချက်ကြတယ်ဆိုလို့ရှိရင်တော့ဟို Union Accord အဖြစ်ထားမှာပေါ့နောက်တော့အခါမှာဖွဲ့စည်းချုပ်ပုံခြေခံဥပဒေဆွဲတဲ့အခါမှာအတုံးချနိုင်အောင်ဆိုတဲ့ရည်ချက်နဲ့ညီလာခံဆုံးဖြတ်ပေးလိုက်မှာပေါ့အဲ့ဒါတွေကိုတွေ့တော်တင်ပေးရမှာပေါ့
အခုကျင်းပမယ့်ဒုတိယအကြိမ်27ရာစုပြည်လုံးညီလာခံကနေရှေ့ဆက်ဖော်ဆောင်မယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ခိုင်မာတဲ့မူပေါင်းတွေအများသဘောတူဆုံးဖြတ်ချက်တွေချမှတ်နိုင်ပြီးနောက်အပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာပါဝင်လာနိုင်ရေးတိုက်တွန်းဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့2016ခုနှစ်ဩဂုတ်လ31ရက်နေ့က NLD ရပ်သားဆိုရတဲ့လက်ထက်ပထမဦးဆုံးအကြိမ်ကျင်းပခဲ့တဲ့27ရာစုပြည်လုံးညီလာခံမှာတော့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်န ကျွန်တော်တို့ရဲ့ပြည်သူ့ကိုယ်စားလှယ်ပါတီကိုယ်စားလှယ်တွေကတက်ရောက်ခဲ့ကြတာပါအခုမေလ23ရက်နေ့2015ကျင်းပနဲ့ဒုတိယကြိမ်23ရာစုပြည်လုံးကြီးလာခံကိုတော့အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပါဖိတ်ကြားထားတယ်လို့ဆိုပေမဲ့ဖိတ်ကြားခြင်းမခံရတဲ့အဖွဲ့တွေလည်းရှိနေတဲ့အတွက်အပြည့်ရဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေအားလုံးတက်ရောက်ဖို့ကတော